2021ဖေဖော်ဝါရီလအနာသိမ့်ပြီးနောက်ပိုင်းမှာစစ်ကောင်စီဟာသတင်းသမားယာနဲ့ချီကိုဖမ်းဆီးရေးယူတာတွေလုပ်ခဲ့တယ်လို့ဝါဒပြန့်သတင်းတွေနဲ့သတင်းမှန်တွေကိုအမှောင်ချတာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်ကိုနှီးမျိုးစုံနဲ့ပိတ်ပင်ကန့်သတ်လာခဲ့တယ်လို့လွတ်လပ်တဲ့သတင်းမီဒီယာအဖွဲ့တွေကပြောဆိုကြပါတယ်။ဒီလိုအခြေအနေအောက်မှာလွတ်လပ်တဲ့သတင်းမီဒီယာသမားတွေအထက်စင်ခေါ်မှုတွေပိုးပြီးများလာတယ်လို့အနာသိမ့်မှုနောက်ပိုင်းရုပ်သံလိုက်စင်ရုပ်သိမ်းခံရတဲ့မစ္စည်းမာသတင်းဌာနအက်ဒီတာချုပ်လည်းဖြစ်မစ္စည်းမာသတင်းဌာနကိုတီထောင်ခဲ့သူလည်းဖြစ်တဲ့ဦးစိုးမြင့်က VOA ကိုပြောပါရယ
်ဒီသတင်းမီဒီယာလွတ်လပ်တဲ့သတင်းမီဒီယာလုပ်ငန်းကိုဆက်လုပ်မယ်ဆိုတဲ့လူတွေရဲ့ဘဝလုံခြုံမှုသူတို့ရဲ့အသက်လုံခြုံမှုအဲသူတို့ရဲ့လုံခြုံမှုတွေနဲ့မကပါဘူးသူတို့မိသားစုတွေအဲပြီးတော့သူတို့နဲ့ဆက်ဆံနေတဲ့လူတွေပေါ့နော်သူတို့တွေကအခုချိန်ထိအသက်ကောဘဝရောစင်ခေါ်မှုတွေရှိပါတယ်ပေါ့နော်ဒါကတော့စင်ခေါ်မှုအကြီးဆုံးပါပဲနောက်ထပ်စင်ခေါ်မှုကတော့ကျွန်တော်တို့ရဲ့လုပ်ငန်းစင်ခေါ်မှုပေါ့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာနေရာတွေကပြန့်ကျဲသွားတယ်အဲလုပ်ငန်းတွေကိုကျွန်တော်တို့ကအဆင့်အမျိုးမျိုးလုပ်ရတဲ့ဟာမျိုးတွေရှိတယ်အဲ့ဒါမျိုးကြတော့ဒီတစ်ဖက်မှာလည်းလွတ်လပ်တဲ့မီဒီယာရဲ့ဒီသတင်းတန်ဖိုးသတင်းရည်သူတွေကောင်းလုံးဝမတောင်းဝန်ရှိသလိုတစ်ဖက်မှာလည်းအဲ့ဒါကိုလုပ်ဖို့အတွက်လက်တွေ့မှာလောက်ရတဲ့စင်ခေါ်မှုပေါ့နော်ဒါဒုတိယအကြီးဆုံးစင်ခေါ်မှုပ
ါစစ်ကောင်စီဟာသတင်းလုပ်ငန်းလုတ်ကင်နေသူတွေကိုသာမကသတင်းဖြေချပေးတဲ့သူတွေကိုပါဖမ်းဆီးအရေးယူတာချင်းချောက်နှောက်ယှက်ပြုတာတွေကြောင့်သတင်းရယူရတဲ့နေရာမှာအခက်အခဲတွေပိုပြီးများလာစေတယ်လို့ဒီမိုကရက်တစ်မြန်မာအတန် TVB ကိုပူးတွဲတည်ထောင်သူလည်းဖြစ်လက်ရှိအက်ဒီတာချုပ်နဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးဝေးချန်နိုင်ကပြောပါတယ
်ကျွန်တော်တို့ရဲ့သတင်းတော်တွေလုံခြုံရေးကျွန်တော်တို့ရဲ့ဝန်ထမ်းတွေလုံခြုံရေးအဲ့တော့အဓိကကြာတော့ပေါ့နောက်တစ်ခုလုံခြုံရေးကတော့ကျွန်တော်တို့ ਨੇ ဒီဆက်သွယ်နေတဲ့ကျွန်တော်တို့သတင်းပေးနေတဲ့လူတွေเนาะကျွန်တော်တို့ဟိုစိုးစေးပေးနေတဲ့လူတွေသူတို့ရဲ့လုံခြုံရေးလေကျွန်တော်တို့အများကြီးသတိထားပါတယ်အဲ့ဒီပြင်ကျွန်တော်တို့ဒီပြမပြည်တိုင်းမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေပေါ့เนาะဒီတာမန်ပြည်သူတွေเนาะကန်ကရှင်တွေသူတို့ရဲ့လုံခြုံရေးရေးကိုလေကျွန်တော်တို့အများကြီးသတိထားပါတယ်ကျွန်တော်မှဒီဗီမှာအင်တာဗျူးပါလို့နော်နောက်ဆက်တွဲပြည်ရမှာရှိနေဆိုဆက်ဖန်ခါရတဲ့ဟာမျိုးပေါ့နော်ဆိုတော့အားတွေကကျွန်တော်တို့တော်တော်လေးဟိုရုတ်တရက်ဟိုပြောင်းလဲသွားတယ်အာနာသိမ့်မီကာဗလာမှာပြောင်းလဲသွားတဲ့အခက်ခဲပေါ့နော
်အာနာသိမ့်မှုနောက်ပိုင်းဖန်စီနှိမ့်ဆက်ရေးယူခံရသူတွေထဲမှာတိုင်းရင်းသားသတင်းဌာနတွေကသတင်းကြောက်တွေလည်းအများပြားပါပါတယ်လက်နက်ကင်ပြပခါတွေကြားသတင်းယူနေကြတဲ့တိုင်းရင်းသားသတင်းကြောက်တွေအများပြားရှိနေပြီးတော့လုံခြုံရေးအာမခံချက်မရှိတဲ့အချိန်နှောင်းမှာစွန့်စွန်ဆဆအလုံးလုံးနေကြရတာဖြစ်တယ်လို့တိုင်းရင်းသတင်းမီဒီယာ15ခုစုပေါင်းဖွဲ့စည်းထားတဲ့ BNI အဖွဲ့ရဲ့စီမံညွှန်ကြားရေးမှူးမတ်တင်ညိုကပြောပါတယ
်။သတင်းမှန်တွေထူးခြားတဲ့သတင်းတွေကိုဖော်ပြနိုင်ဖို့အတွက်ဆိုရင်ကျမတို့ဒီတိုင်းရင်းသားမီဒီယာတွေကတချို့ဆိုလို့ရှိရင်ပေါ့နော်တကယ်လက်နက်ကင်ပြခါဖြစ်တဲ့နေရာတွေကိုမှအလှဲ့ချသွားပြီးသတင်းသွားယူရတာရှိတယ်။အဲ့ထက်မှလည်းအမျိုးသမီးသတင်းထောက်တွေကအများကြီးရှိတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးသတင်းသားယူမှလည်းပဲတိကျမှန်ကန်တဲ့သတင်းတွေကိုတင်ဆက်နိုင်မယ်။ပြီးတော့မှလည်းပဲဒီလူခွေရေးချိုးဖောက်မှုတွေနဲ့အတူဖြစ်နေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးဆိုင်ရာအကြောင်းအရာတွေကိုလည်းပုံမှန်ပြီးတော့ပြည့်စုံပြောနိုင်မယ်။ဒါပေမဲ့အခက်အခဲတစ်ခုကတို့အနေနဲ့စွန့်စားပြီးသွားလုပ်တယ်ဆိုပေမဲ့တို့မှလုံခြုံရေးအာမခံချက်ဘာမှမရှိဘူး။အဖွဲ့အစည်းကိုယ်တိုင်ကမပေးနိုင်သလို BNI ကိုယ်တိုင်ကလည်းဒီအပေါ်မှာအမြဲတမ်းပံ့ပိုးနေပေးနိုင်ဖို့အခက်အခဲရှိတယ်။ဒီအပြင်ကိုတကယ့် conflict ကြားမှာသတင်းတိုက်တွေအတွက်ကြောင့်မလို့အခြားလိုအပ်တဲ့ထောက်ပံ့မှုတွေကိုလည်းကျမတို့ပေးနိုင်တဲ့အနေအထားတွေမရှိဘူးပေါ့နော်
။စစ်ကောင်စီဟာတိုင်းသားဒေသတွေနဲ့လက်နက်ကင်ပြပခဒေသတွေမှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးဖြတ်တောက်တာတွေလုပ်နေတာကြောင့်လည်းသတင်းချက်လက်ရယူရတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့တိုင်းရင်းသတင်းထောက်တွေကပြောဆိုကြပါတယ်။ဒီလိုခက်ခဲတွေကြားကပဲသတင်းမှန်တွေရအောင်တိုင်းရင်းသားသတင်းမီဒီယာတွေကကြိုးပမ်းနေကြတာလို့မတ်တင်ညိုကပြောပါတယ
်ဆိုတော့ဒီလိုအနေထားကပြောမယ်ဆိုလို့ရှိရင်သတင်းတွေစီးဆင်းမှုအတွက်သတင်းမှန်ကန်မှုအတွက်ကိုစဉ်းစားနိုင်ဖို့ကအများကြီးခက်ခဲရှိတယ်ဆိုတော့သတင်းတွေမတင်ပို့နိုင်ရင်လည်းပြည်သူလူထုတွေကသတင်းနဲ့ဆက်သွယ်ပြတ်မယ်အဲ့ဒီနေရာမှာပုံမှန်ပြီးတော့လူခွေချိုးဖောက်မှုတွေခံရနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့တိုင်းရင်းသားသတင်းဌာနတွေကဟိုဒီသတင်းတွေအဆက်မပြတ်သွားအောင်နှီးပေါင်းစုံတုံးပြီးတော့မှစွန့်စားစွန့်စွန့်စားစားနဲ့သတင်းတွေကိုဆက်ပြီးတော့မှရေးသားထုတ်နေကြတာမျိုးတွေရှိနေပါတယ
်လွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေကတော့ဘယ်လိုဖိနှိပ်မှုတွေနဲ့အခက်အခဲတွေပဲရှိရှိလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့သတင်းမှန်တွေပြည်သူတွေကြားရရှိအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ TVB Editor ချုပ်ဦးဝေးချန်နိုင်ကလည်းပြောပါတယ
်အဓိကကတော့ကျွန်တော်တို့လွတ်လပ်တဲ့တရားမျှတတဲ့ဗက်မလိုက်တဲ့နော်ဒီသတင်းတွေကိုကျွန်တော်တို့ထုတ်လွှင့်ရမယ်နောက်တစ်ခုကဒီပမာဏပြည်ထဲမှာရှိနေတဲ့နော်ဒီဘာသာရေးလူမျိုးရေးနော်တိုင်းသားအရေးအဲ့လိုမျိုးမတူကွဲပြားတဲ့လူတွေအားလုံးကြားထဲမှာနော်တဲ့တဲ့တင်းတင်းနဲ့နော်အကုန်လုံးတယောက်တယောက်လေးသားတမှုနဲ့ နေနိုင်ဖို့အတွက်ကိုကျွန်တော်တို့ဒီပရိုဂရမ်နဲ့အစီအစဉ်နဲ့ကျွန်တော်တို့ထုတ်လွှင့်ရမယ်။နော်နောက်လူခွင့်ရဒီမိုကရေစီကိုတကယ်အမြင့်တာတာကိုတကယ်နားလည်နိုင်တဲ့လူတိုင်းဝိုင်းတစ်ခုဖြစ်လာအောင်တည်ဆောက်ရမယ်ဆိုတာ။ဆိုတော့အဲ့ဒါကျွန်တော်တို့အခုချိန်ထိကျွန်တော်တို့ခက်ခဲမှမှာဆွဲကင်ထားသေးပါပဲ။ဆိုတော့အခုလိုအနာသိမ့်ပြီးတဲ့ကာလမှာကျွန်တော်ထင်တာတော့ပို့ပြီးတော့မှဒါ
ခန်းကဏ္ဍကပို့ပြီးတော့အရေးကြီးလာတယ်လို့မစ္စမာအဒီတာချုပ်ဦးစိုးမြင့်ကလည်းပြောပါရယ
်အဓိကကတော့ဒီလွတ်လပ်တဲ့မီဒီယာတွေအနေနဲ့ဒီသတင်းလက်အချက်လက်တွေကိုအချိန်နဲ့တပြေးညီပေးနိုင်မှပြည်သူတွေအနေနဲ့ဘယ်နေရာမှာဘာဖြစ်နေတယ်ပြီးတော့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မယ်သူတို့ရဲ့ဆုံးဖြတ်ချက်တွေကပုံမှုပြီးတော့ကောင်းမွန်မယ်လို့ဖြစ်တာမို့လို့ဒီလွတ်လပ်တဲ့သတင်းမီဒီယာရဲ့ခန်းကဏ္ဍပို့ပြီးတော့အရေးကြီးလာတာပ
ါမြန်မာစစ်တပ်ဟာအာဏာသိမ်းမှုနောက်ပိုင်းမှာမစ္စမာနဲ့ DVB သတင်းဌာနအပါအဝင်လွတ်လပ်တဲ့သတင်းဌာနအတော်များများကိုရုတ်တံထုတ်လွှင့်ခွင့်လိုင်စင်ရုတ်သိမ်းခဲ့တယ်လို့သတင်းသမားတရားကျော်ကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်ခဲ့တာပါအနာသိမှုနောက်ပိုင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေတိတိတသားစုပ်ယုပ်ကျဆင်းသွားခဲ့တဲ့ဆိုတော့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်လေ့လာတဲ့အဖွဲ့တွေကလည်း၆ပြပြောဆိုကြပါတယ်။အနာသိမှုနောက်ပိုင်းမြန်မာမီဒီယာအခြေအနေဟာဆယ်စုနှစ်တစုစာလောက်နောက်ပြန်ဆုတ်သွားခဲ့ပြီးမြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးဆယ်နိုင်ငံထဲမှာပါဝင်တယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့နယ်စည်းမထားသတင်းတောင်များအဖွဲ့ ISF ကဒီနှစ်ထဲနောက်ဆုံးထုတ်ပြန်ခဲ့တဲ့အစဉ်ကစားထဲမှာဖော်ပြထားပါရှင်။